နိုင်ငံတော်သစ္စာဖော်မှုဆွေးနွေးတဲ့ရင်ဆိုင်ရတဲ့ယူကရိန်းသမ္မတဟောင်းပက်ထရိုပိုရိုရှန်ကိုတရားရင်ဆိုင်ဖို့ဒီနေ့လနေ့ကယူကရိန်းနိုင်ငံကိုပြန်ရောက်လာပါတယ်။သူ့အပေါ်ဆွေးဆိုချက်တွေမှာနိုင်ငံရေးရွေချက်ပါတယ်လို့သမ္မတဟောင်းပိုရိုရှန်ကိုကယုံကြည်နေပါတယ်။ပိုလန်နိုင်ငံဝါဆောမြို့နေလေရင်နဲ့ရောက်လာတဲ့သမ္မတဟောင်းပိုရိုရှန်ကိုကိုထောက်ခံတဲ့ထောင်နဲ့ချီတဲ့ပြည်သူတွေကီယက်စ်လေဆိပ်မှာလာရောက်ကြိုဆိုခဲ့ကြပါတယ်ထောက်ခံသူတချို့ကန်ထားတဲ့နဖူးစစ်စာတမ်းတွေမှာတော့ဒီမိုကရေစီလိုအပ်တယ်ဖိနှိပ်မှုတွေရပ်ဆိုတဲ့စာသားတွေထိုးထားပါတယ်ဆွတ်ဆိုချက်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆင်နေတဲ့ကာလအတွင်းမစ္စတာပိုရိုရှန်ကိုကိုဂျမန်ယူပြီးချုပ်ထားမလားဆိုတာတရားရုံးကဆုံးဖြတ်မှာဖြစ်ပါတယ်ရုရှားမုံမျိုးစုံလုပ်ငန်းကြီးကိုပိုင်ဆိုင်တဲ့သမ္မတဟောင်းပိုရိုရှန်ကိုဟာယူကရိန်းနိုင်ငံရဲ့အချမ်းသာဆုံးစီးပွားရေးလုပ်ငန်းရှင်တွေထဲကတဦးဖြစ်ပါတယ်2014-2015ခုနှစ်ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားကိုကြောရုံနောက်ခံပေးထားတဲ့ခွဲထွေသမားတွေကိုငွေကြေးထောက်ပံ့ဖို့တောင်မီးတွေအများအပြားရောင်းချတဲ့နေရာမှာသူပါဝင်ပတ်သက်ခဲ့တယ်လို့အစိုးရရှိနေတွေကဆွဆွဲထားတာပါနိုင်ငံတော်တစ္ဆာပေါဖို့ဆွဲချက်နဲ့စုံစမ်းစစ်ဆေးနေတဲ့အချိန်တွင်မစ္စတာပိုရိုရှန်ကိုရဲ့ပန်ဆန်မှုတချို့ကိုလည်းအစိုးရကထိန်းချုပ်ထားပါတယ်ပြစ်မှုထင်ရှားရင်တော့2015နှစ်အထိကြာခံရနိုင်ပါတယ်မစ္စတာပိုရိုရှန်ကိုကတော့သူ့မှာအပြစ်မရှိကြောင်းပြောဆိုထားပါတယ်ခင်ဗျ